Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတောရရှင်နေပြောရှင်နေကြပါစီခင်ဗျာ VOA အမေရိကန်သားရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30/40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမင်းပါကိုကျော်ကျော်သိန်းနဲ့အတူဒီနေ့ထိတ်ထန့်ရောက်သတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဆိုမာလီးယားနိုင်ငံမြို့တော်ဘုံခွဲတိုက်ခတ်မှုအတွင်းသေဆုံးသူက80အထိတက်သွားပါပြီဆူဒန်ကဒါဖော့ဒေတာတိုက်ခတ်မှုအဆုံးသတ်ရေးလုပ်ငန်းစဉ်ကိုသဘောတူလိုက်ကြပါပြီအီရတ်မှာတော့ဆန္ဒပြသူတွေကလူရင်းအားသုံးပြီးရေနံတွေတစ်ခုကိုပိတ်လိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညောင်ဝင
်ဟုတ်ကဲ့ပါခင်ဗျာ2019ခုနှစ်မကြာခင်ရပ်ပိုင်းတဲ့ကုန်ဆုံးတော့မှာပါ2020နှစ်သစ်အတွက်တိုင်းသားတွေကဘာတွေစူတောင်းမျှော်လင့်နေကြပါသလဲ
ကျွန်တော်တို့ kitchen တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်ကြာခဲ့ပါပြီစစ်ပြစ်ဒုက္ခတွေတွေလည်းခုနှစ်ရက်ကိုပြင်ဆင်နေပြီကျွန်တော်ရှင်းနှစ်ခုနှစ်တ
ဲ့တင်းနေပြီးမကြာခင်မှာတင်းဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညဓာတ်ရိုက်လေလံအစီအစဉ်စတာတွေကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုကအသေးကံကားဘုံးခွဲတက်ခိုက်မှုထဲသေဆုံးသူအရေအတွက်ကအနည်းဆုံး80အထိတက်သွားပါပြီမိုဂါဒီရှုနောက်တောင်ပိုင်းကကားတွေတန်းစီရှုပ်ထွေးနေတဲ့စစ်ဆေးရေးဂိတ်မှာမနေ့ကဖြစ်ခဲ့တဲ့ဒီဖောက်ခွဲမှုတွေနောက်ထပ်ဒဏ်ရာရသူအရေအတွက်ကလည်း90ကျော်အထိရှိသွားပါပြီဒီတိုက်ခိုက်မှုဟာလာပိုင်းတွေအတွင်းမြို့တော်ထဲမှာအသေးအချေအများဆုံးဖောက်ခွဲမှုဖြစ်တယ်လို့မောဂါဒီရှုမြို့တော်ဘုံအိုမာဖီနစ်အပြင်ရဲတွေနဲ့ကျန်းမာရေးလုပ်သားတွေကဆိုပါတယ်ဖောက်ခွဲပစ္စည်းတွေအပြည့်တင်တဲ့ထရက်ကားတစ်စီးဟာလိုအာရှာဘယ်လီပြည်နယ်အဖခိုယေးခရိုင်ကိုဥတီတဲ့လမ်းပေါ်ကလုံခြုံရေးဂိတ်အလဲတက်တဲ့မှာအခုလိုဖောက်ခွဲဖြစ်လိုက်တာပါ Ace Control စစ်ဆေးရေးဂိတ်လို့လူသိများတဲ့မြို့တော်ရဲ့အဓိကလမ်းကြီးကောက်တဲ့ဒီဂိတ်ထဲပေါက်ကွဲမှုဖြစ်ချိန်မှာခီးတဲ့တင်3ဘင်းတွေနဲ့အခြားကားစီးပေါင်း100နီးပါးတန်းစီစစ်ဆေးခံရခြင်းဖြစ်တယ်လို့အစိုးရရရှိတွေကဆိုပါတယ်ဒီပေါက်ကွဲမှုကြောင့်ထွက်လာတဲ့မိခိုလုံးကြီးတွေမြို့တော်အပေါ်လွှမ်းမိုးသွားပြီးပြင်းထန်တဲ့ပေါက်ကွဲသံတွေကိုလည်းမြို့တော်တဝန်ပဲ့တင်ရိုက်ခတ်သွားစေခဲ့ပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုတာကိုမပြောသေးပါဘူးဒါပေမဲ့လည်းအယ်ခိုက်ဒါအကြမ်းဖက်အုပ်စုနဲ့ဆက်ဆက်နေတဲ့အယ်ရှာဘတ်အဖွဲ့ကတော့အလားတူတိုက်ခိုက်မှုတွေကိုအရင်ကတည်းကလုပ်ခဲ့မှုပါတယ်ခင်ဗျ
ဆူဒန်နိုင်ငံဒါဖော့ဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်တစ်ခုကိုဆူဒန်ဆိုရနဲ့တဘုံအဖွဲ့၉ခုစနေနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ပါတယ်။ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိစက်ညှိနှိုင်းမှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးဆူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖော့ရေးရာစိစက်ညှိနှိုင်းရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ်။ SRF ဟာဆူဒန်ဆိုရနဲ့စိစက်ညှိနှိုင်းနေတဲ့တဘုံအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါ။ဖြည့်ရှင်းမှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်းဖို့ဒုက္ခသည်တွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေနေရာရင်းပြန်ဖို့အာဏာခွဲဝေရေးနဲ့တပုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါဝင်ပါတယ်။2003ခုနှစ်မှာလူနည်းစုတိုင်းသားဒေသတွေကအဲ့ဒီအချိန်သမရဘေရှိယရဲ့အာရဗ်လူမျိုးစုလွှမ်းမိုးတဲ့အစိုးရကိုလက်နက်ကင်ပုံကန်တာကနေဒါဖော့ပြည်ပခဆက်ဖြစ်တာပါ။2019ခုနှစ်ဧပြီလမှာဘေရှိယကိုစစ်ဖက်ကအာဏာသိမ်းဖျောက်ချလိုက်ပြီးအတွင်ကူပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်
။အီရတ်နိုင်ငံကဆန္ဒပြသူတွေအနေနဲ့နိုင်ငံတောင်ပိုင်းကရေနံတွင်းတစ်ခုကိုပိတ်ဆို့ရပ်တန့်လိုက်ပြီးရေနံတွင်းကမီးတွေကိုဖျက်တောက်လိုက်ပါတယ်။အီရတ်နိုင်ငံမြို့တော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ဖျက်ဆီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လကတည်းကဆက်ဖြစ်နေချိန်မှာဒီရေနံတွင်းပိတ်ဆို့မှုမနေ့ကပဲဖြစ်လာခဲ့တာပါ။ဆန္ဒပြသူတွေကအမိမြေမရှိရင်ရေနံလည်းမရှိဘူးလို့ကြွေကြော်ပြီးတနေ့ကိုရေနံစီပေါင်း9000ထုတ်ပေးနေတဲ့ဒီနက်စီရီယာရေနံတွင်းကိုလူအားနဲ့ပိတ်ပင်လိုက်တယ်လို့ Riders သတင်းဌာနကဆိုပါတယ်ဒီဆက်ုံတွေပိတ်သိမ်းပေးလိုက်ရတာဖြစ်တယ်လို့လုံချွင်းရာရှိတူနဲ့ရေနံတွင်းလူသား2ဦးတို့ကအတည်ပြုပေးချောင်းကိုလည်း Riders သတင်းဌာနကကိုးကားထားပါတယ်အီရန်မှာခေါင်းဆောင်အတိအကျမထားတဲ့အစိုးရစန့်ကျင်ရေးနဲ့အီရန်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်လာခဲ့ရမှာလူတွေရာကနန်းတွေနဲ့ချီလုံချွင်းတပ်ဖွဲ့တွေရဲ့အကြမ်းဖက်လက်ချက်နဲ့တည်ဆုံခဲ့ရပါတယ်အစိုးရစန့်ကျင်ဆန္ဒပြမှုတွေမှာတော့ကျေပြန့်လာတဲ့လက်စားမှုတွေအလုပ်လက်မဲ့မှုနဲ့အစိုးရအသုံးမချမှုတွေကိုဆန့်ကျင်ဟောပြောခဲ့ကြပါတယ်ခင်ဗျာ
ယူကရိန်းအစိုးရနဲ့ရုရှားကျွရုံနောက်ခံပေးထားတဲ့တိချောက်ခွက်ထွေရေးဝါဒီတွေကြော အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ဖို့ရှိပေမဲ့လဲလှယ်မဲ့အကျဉ်းသားစီရင်ကိုအချောမတက်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ဂါနေဂျာပဋိပက္ခအဆုံးသတ်ရေးအတွက် Normandy 4ဆိုတဲ့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီလေးနိုင်ငံကြားဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွင် All for All လို့ခေါ်တဲ့အကျဉ်းသားလေးလေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။ကျင်းသားလေးလေးရဲ့အတွက်အချောတက်လှုပ်ဆောင်ရတာဟာဒီနှစ်ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဒီချိန်လဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာလေးလအတွင်းဒုတိယအကြိမ်မြောက်အကျဉ်းသားလဲလှယ်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးတစ်ချိန်တုန်းကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်80ကိုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအချိန်ရှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျောရုံနောက်ခံပေးထားတဲ့လက်နက်ကင်တွေကDonetsk နဲ့ Luhansk ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခြင်းကလေးကအဲ့ဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံကတနင်္ဂနွေမနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင်ချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မှုကြမ်းကိုကုလသမဂ္ဂကအတည်ပြုလိုက်တဲ့အပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တုဆွမ်းကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်မတိုင်းချင်းရိုက်နှက်ဖမ်းဆီးမှုတွေပါဝင်လူခွင့်ရချိုးဖောက်မှုတွေအတွက်ကုလသမဂ္ဂအထွေထွေညီလာခံကနေတောက်ချာနေကတခဲနဲ့မဲခွဲအတည်ပြုခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းဆင်မာတုံးကလည်းသံမကြီးဦးဟောက်တုဆွမ်းကဒါကစေတနာမဲ့လုပ်ရဖြစ်တယ်လို့အခုလိုကန့်ကွက်ခဲ့ပါတယ်
။ The draft resolution clearly did not attempt in good faithto find a peaceful and feasible solution to the complex situation of Rakhine State.
သုံးဖြတ်ချက်မူကြမ်းဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငြင်းငြင်းငြင်းငြင်းနဲ့ထင်သာမြင်သာအဖြေရှာနိုင်အောင်စိတ်ကောင်းစေနာနဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီပြင်ကအခြေအနေတွေကိုအတိမတ်ပြုလက်ခံမှုပြက်ကွက်ခဲ့သလိုတိုင်းပြည်လွတ်လပ်ရေးအကြိမ်ကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှည်ဖြေရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိမတ်ပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်။တကယ်တော့အဖွဲ့ဝင်ပေါင်း193နိုင်ငံရှိတဲ့ကုလသမဂ္ဂမှာထောက်ခံမဲ့134မဲကန့်ကွက်မဲ9မဲနဲ့ကြားနေမဲ28မဲနဲ့ဒီတခဲနဲ့မူကြမ်းကိုအတည်ပြုဆုံးဖြတ်ကြောင်းအထွေထွေညီလာခံဥက္ကဋ္ဌကကြေညာခဲ့တာပါ။မဖြစ်မနေလိုက်နိုင်စရာမလိုပဲဒီကုလဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာနဲ့ခြားလူနည်းစုတွေပေါ်အမုန်းတရားလှုံ့ဆော်မှုတွေရပ်တန့်ပေးရမှာအစိုးရအနေနဲ့ချက်ချင်းလှုံ့ဆော်ပေးဖို့နိုင်ငံတကာသဘောထားကိုလည်းထည့်သွင်းထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေတစ်ကိုကန့်ကွက်ဆန္ဒပြဖို့ရော့မသွားတဲ့အပြင်စနေနေ့ကလည်းနိုင်ငံတော်မှာလူထောင်ပေါင်းများစွာခြေတက်ဆန္ဒပြကြပါရယ်နိုင်ငံတော်မှချင်းတိုင်းမြို့မှာလူအုပ်ကြီးကဆန္ဒပြကြသလိုအတိုက်အခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းနိုင်ငံရှိပိုင်းကဘူဘာနဆွားမြို့မှာလုပ်ပါရယ်ဒီဥပဒေတစ်ဟာနိုင်ငံရဲ့ယဉ်ကျေးမှုနဲ့တပိုင်းချောင်းအပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဂူဝါဟာတီမြို့ကဆန္ဒပြပွဲတွင်အတိုက်အခံကွန်ကရစ်ပါတီခေါင်းဆောင်ရာဟုဂန်ဒီကပြောသွားပါရယ်မကြာသေးခင်ကဒီပြုပြထားလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေ CAA အရမွတ်စလင်လူများစုတိုင်းပြည်တွေဖြစ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေဘာသာရေးဖိနှိပ်ခံရလို့2015ခုနှစ်မတိုင်ခင်အိန္ဒိယကိုထွက်ပြေးလာကြတဲ့ဟိန္ဒူ၊ပါစီ၊ဆစ်ခ်၊ဗုဒ္ဓဘာသာ၊ဂျိန်းနဲ့ခရစ်ယာန်ဘာသာဝင်တွေအလွယ်တကူနိုင်ငံသားဖြစ်ခွင့်ရကြမှာပါ။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေအပေါ်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နေရင်ဒရမ်ဘူရီအစိုးရရဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ပြောကြပါတယ်။ဒီတော့တွင်မှာပဲဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတဲ့အပေါ်ဝေဖန်တာတွေကိုဥတ္တပရဒက်ပြည်နယ်ဝန်ကြီးချုပ်ကပယ်ချလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီပါတီကသဘောထားတင်းမာတဲ့ဟိန္ဒူဘာသာရေးဆရာပြည်နယ်ဝန်ကြီးချုပ်ယိုဂီအာဒတယာနတ်ကသူ့ရဲ့တင်းမာတဲ့မူဝါဒတွေကြောင့်ပြဿနာတွေအဆုံးသတ်သွားတာလို့ပြောပါတယ
်။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေနဲ့ရဲတွေဈေးဝယ်စင်တာမှာထိတိုက်တိုးခဲ့ပြီးဆန္ဒပြသူ12ဦးမနေ့ကဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆိုရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မှာကျင်းတဲ့ထိဆက်နေတဲ့ရှူအန်ရှူရဲ့မှာပြည်မာကြီးကလာတဲ့ကုန်သွယ်တွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနောက်ရှက်ပေးဖို့ကြိုးပမ်းခဲ့ပါတယ်။ဆန္ဒပြသူတရားလောက်ဟာဈေးဝယ်စင်တာတွေအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မှာကြီးပြန်ထွက်သွားရေးကြွေးကြော်သံတွေအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။နံပါတ်တုတ်တွေခိုင်းထားတဲ့ရဲတွေအနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးပြီး တချို့ကိုလက်ထိတ်ခတ်ဖန်ဆီးခဲ့ပါတယ်တီရှွန်ရှူရဲ့ဟာဟောင်ကောင်ကအခွင့်အလွတ်ပစ္စည်းတွေအများကြီးဝယ်ပြီးတရုတ်ပြည်မကြီးထဲမှာပြန်ရောက်တဲ့သူတို့ခေါ်နှစ်လန်းသွားကုန်တယ်တွေရေပန်းစတဲ့နေရာလည်းဖြစ်ပါတယ်တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပွဲဥပဒေမူချမ်းကြောင့်ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လကစပြီးဆန္ဒပြတာတွေဖြစ်လာခဲ့တာမှာဒီမိုကရေစီပြည်ပြင်ပြောင်းလဲတွေလှုပ်ဖို့နဲ့တခြားနိုင်ငံမှုတွေလည်းလျော့ပေးဖို့ဆက်လက်တောင်းဆိုလာခဲ့ပါတယ်ခင်ဗျာ
ပရီးမီယာလိဂ်ပွဲစဉ်20ဖြစ်စနေနေ့ကကစားကြတာမှာမန်ချက်စတာယူနိုက်တက်အသင်းဟာအဝေးခွင့်မှာဘန်လီကို2ဂိုးပြတ်နဲ့အနိုင်ရပါတယ်စပါအသင်းကတော့အဝေးခွင့်မှာပဲနော်ဝစ်အသင်းနဲ့2ဂိုးစီအသေးချာသွားတာကြောင့်အခုဆိုရင်ယူနိုက်တက်ကတမတ်အသားနဲ့စပါကိုဖြုတ်ချပြီးအမှတ်ပေးစရာအဆင့်ကရောက်လာပါပြီလက်စတာကဝက်ဆမ်ကိုအဝေးခွင့်မှာ2ဂိုး2ဂိုးနဲ့အနိုင်ရတဲ့အတွက်52မှတ်နဲ့ဒုတိယနေရာမှာဆက်ရှိနေပါတယ်တခြားပွဲ၄ပွဲမှာတော့ဘရိုက်တန်ကဘိုးမောက်ကို2ဂိုးပြတ်Everton ကနူးကတ်ဆယ်ကို2ဂိုးတကိုး Watford က Villa ကို3ဂိုးပြတ်နဲ့အသီးသီးအနိုင်ရပြီး Southampton နဲ့ Palace ကတော့တစ်ဖက်တကိုးစီနဲ့တည်ရကြပါတယ်။တနင်္ဂနွေနေ့မှာ Arsenal နဲ့ Chelsea, Liverpool နဲ့ Wolves, Man City နဲ့ Sheffield တို့ကစားကြမှာဖြစ်ပါတယ်။ Liverpool က52မှတ်နဲ့ဇယားထိပ်မှာပြတ်ပြတ်သားသားဆက်ဦးဆောင်နေပြီး Man City ကနံပါတ်3, Chelsea ကနံပါတ်4မှာရှိနေပါတယ်။အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမရှိနောက်နေ့ထဲသွားပြီးစူးစမ်းမဲ့ Mars 2020 Rover ရှင်ကိုအမေရိကအာကာသလိလစူဇန်ရေးအေဂျင်စီ NASA ကအပိသက်တော်မှာဖြစ်ပါတယ်။အင်ကာဂျောဘိုကိုလူသားတွေဆင်လွတ်ဖို့ NASA ကစီစဉ်နေတဲ့အတွက်ဂျိုဘော်ကမြေပြင်အနေထားတွေကိုလိလစူးစမ်းပါလဲဖြစ်ပါတယ်။ Mars 2020 Rover ရှင်ကို NASA ကတောက်ကြနေတုန်းကထုတ်ပြခဲ့တာပါ။ဒီရင်ရဲ့တရားဝင်နာမည်ကိုတော့နောက်နှစ်အစောပိုင်းမှာရွေးချယ်ကြဖို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy အာကာသစခန်းက Mars 2020 Rover ရှင်အစိတ်အပိုင်း3ခုစလုံးကိုပေးပို့သွားမှာဖြစ်ပြီးအဲ့ဒီရောက်မှအပိတက်ဆင်ပါပါနယူးယောက်ကမန်ဟက်တန်ရပ်ကွက်ထက်ကြီးတဲ့အင်္ဂါဂျိုဘော်ကရေခမ်းနေတဲ့ရေကန်ကြီးရဲ့ဂျန်ကြီးတဲ့ကိုဘေးနေလုံးပါတဲ့အင်စီကားရွယ်ဒီဂျင်ကလေးကိုလာမဲ့ဇူလိုင်လမှာလွှတ်မှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒေတာရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျွန်တော် VO ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးရေးဆွဲရေးအပါအဝင်တရားဥပဒေစိုးမိုးရေးစီရေးပိဋိပတ်ခနဲ့ရခိုင်မြောက်ပိုင်းပြဿနာကနေICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့ဖြစ်ရပ်တွေအထိစီးပွားရေးတုံ့နှေးမှုတွေပါမကျန်ပြဿနာပေါင်း 16,000 ကျုံခဲ့ရတဲ့2019ခုမြန်မာနိုင်ငံရဲ့ဖြစ်ရပ်တွေကိုသက်ဆိုင်သူတွေအားလုံးပြန်လည်သုံးသပ်ပြီးငြင်းငြမ်းတရားမှုတွေဖော်ဆောင်နိုင်မဲ့2020နှစ်သစ်ကိုမြင်တွေ့လိုကြောင်းပြည်ပရောက်တိုင်းသားအရေးလှုပ်ရှားသူတချို့ကဆန္ဒပြုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါစီးရေးပဋိပက္ခကျုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးတဲ့မြန်မာအစိုးရဘက်ကသဘောထားကြီးစွာနဲ့ကင်တွယ်ဖြေရှင်းမှသာ2020နှစ်သစ်တည်းပြည်လည်မှုတွေမြင်တွေ့လာရလိမ့်မယ်လို့ဆန္ဒပြုသူကရခိုင်အမေရိကန်လူမှုအဖွဲ့အစည်းဒိုအိုကတာကိုသိန်းထွန်းစံဖြစ်ပါတယ်
။ရခိုင်လူမျိုးတယောက်အနေနဲ့ထူတောင်းပေးရမယ်ဆိုရင်စက်ကဲ2020ရနေစပြီးတော့ဖြစ်စေချင်တာကတော့အဓိကတော့ဒီမြန်မာဒီဘဟုအစိုးရပေါ့နော်။အဲ့ဒီအစိုးရကနေပြီးတော့တိုင်းရင်းသားဒေသတွေဟိုဆောင်ရွက်တဲ့အခါတို့တွေကလက်နဲ့ကင်ပြီးတော့ပုံစံတွေပဲဖြစ်ဖြစ်ဒီကိစ္စကိုကြီးရငင်းညင်းပုံစံမျိုးနဲ့ကင်တွေတာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ညီကိုချင်းမှဖြစ်တဲ့ပြဿနာလိုမျိုးပေါ့နော်ဟို open mind ထားပြီးတော့ဆွေးနွေးဖြေရှင်းနိုင်ဖို့ရည်ကြည်တယ်လို့မြင်ပါတယ်ခင်ဗျတိုင်းရတာလက်နဲ့ကင်တွေကိုတခါတည်းဟိုအပြတ်တိုက်မယ်လို့ထောက်ပံ့နေတဲ့ဒီလူမျိုးစုတွေကတန်တရားရှိတဲ့လူတွေရောကျန်တဲ့လက်ကင်တွေပြီးတော့မရှိမဆိုင်တဲ့မိသားစုဝင်တွေရောအစားအဲ့လိုမျိုးဒုက္ခပေးတာမျိုးတွေရှောင်ရှားပြီးတော့တကယ်အရင်စေတနာမှန်တဲ့စတင်ပြီးတော့ဆောင်ရွက်လာဒီတင်တယ်လို့ကျွန်တော်ပြောလင့်ပါတယ
်။ကချင်ဒေသမှာဆေးဘေးဒုက္ခသည်တွေအခုချိန်ထိအိမ်မပြန်နိုင်သေးပဲဖြစ်နေတာပါ။2020မှာစစ်မှန်တဲ့ငြိမ်းချမ်းရေးကိုမြင်တွေ့ကျင်တယ်လို့နှစ်သစ်ဆူတောင်းလာသူကတော့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှု M2 အောင်ဖြစ်ပါတယ
်။ကျွန်တော်တို့ကချင်တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်ကြာခဲ့ပါပြီ။ဖြစ်ပြဒုက္ခတွေရလဲကိုယ့်နေရက်ကိုပြင်ကျင်နေပြီကျွန်တော်ရှင်းနှစ်ကိုနှစ်ထဲမှာရောက်လာပြီဒါပေမဲ့ကျွန်တော်ကချင်ပြည်နယ်မှာတိုက်ပွဲတွေမရနိုင်သေးတဲ့အတွက်ကျွန်တော်ကချင်တိုင်းသားတွေကချင်ပြည်မှာနောက်ရှမ်းပြည်မြောက်ပိုင်းမှာအခုလိုအေးချမ်းတဲ့အခါခက်ခဲတုံချမ်းနေတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဒီနှစ်တွင်းမှာပဲကျွန်တော်ကချင်ပြည်မှာရှိတဲ့တ တိုင်းရင်းသားလူငယ်ကောင်းဆောင်တွေဒီငင်းချင်းနဲ့ပတ်သက်ပြီးတော့မှစန္ဒပြပွဲတွေလွတ်လပ်စွာပေါ်ထုတ်တဲ့အခါမှာထောင်ချခံရတဲ့အဖြစ်မျိုးဖြစ်နေတယ်။ဒါကြောင့်မလို့လာမယ့်2029ခုနှစ်ရောက်လို့ရှိရင်တော့ကချင်ဒေသတွေမှာအထူးသဖြင့်တော့ငင်းချင်းရေးကိုကျွန်တော်တို့အင်မတန်တောင်းတတယ်။ငင်းချင်းဆိုတဲ့ကျွန်တော်တို့2029ခုနှစ်မှာနေထိုင်သွားချင်ပါတယ်လို့ကျွန်တော်စန္ဒပြပါတယ်ခင်ဗျာ
။2020နှစ်သစ်ဟာတိုင်းသားတွေအားလုံးတောင်းတလာခဲ့တဲ့ကိုပိုင်အုပ်ချုပ်ပြဋ္ဌာန်းခွင့်တွေအတွက်အခွင့်အလမ်းသစ်တွေပေါ်လာစေမဲ့နှစ်သစ်အဖြစ်မြင်တွေ့လိုတယ်လို့ဩစတြေးလျနိုင်ငံမှာနေထိုင်တဲ့ကရင်လူမှုခေါင်းဆောင်တူဦးဖြစ်သူမန်းအော်လန်ဒိုကပြောပါတယ
်2019ကဖြစ်ပျက်လာခဲ့တဲ့အဖြစ်အပျက်ကြီးအားလုံးကိုပြန်ကြည့်ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်ပေါ့လေသူတို့ပြင်ကျွန်တော်တို့ကရင်ခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောပေါ့လေအားလုံးမျှော်မှန်းကြတဲ့တိုင်းပြည်ရဲ့တန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဒီမှာလည်းဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ထောင်နိုင်တဲ့အစပြုတဲ့နှစ်တစ်နှစ်ဖြစ်ဖို့ကိုလေမျှော်မှန်းပါတယ်။ဒါကြောင့်ရှေ့လာမဲ့2020နှစ်မှာပေါ့လေတိုင်းသူပြည်သားအားလုံးတိုင်းရင်းသားတွေအပါအဝင်ပေါ့လေစစ်မှန်တဲ့ငြိမ်းချမ်းရေးကိုတကယ်တည်ဆောက်နိုင်ကြပါစေ။ကျွန်တော်အဲ့ဒါထူးဆုတောင်းပါတယ်လို့
2019ခုနှစ်တည်းမြန်မာနိုင်ငံနဲ့ပြည်သူတွေရင်ဆိုင်ခဲ့ရတဲ့ပြဿနာတွေကိုပြန်လည်သုံးသပ်ပြီးလာမယ့်နှစ်ထဲအကောင်းတွေကိုမျှော်လင့်မိတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းသားဒုက္ခသည်အရေးဆောင်ရွက်သူဒေါက်တာရိုဒင်းငါကပြောပါတယ
်ဆိုတော့ကျွန်တော်2020မှာအများကြီးမျှော်လင့်ပါတယ် NLD ကပြောသလိုပဲဒီတက်တန်းအတွင်းမှာခြေခံဥပဒေကိုပြင်ဆင်မှုတွေပြုလုပ်နိုင်မလို့မျှော်လင့်ပါတယ်ပြီးရင်ဇန်နဝါရီလထဲမှာဖြစ်လာမယ့် ICJ ရဲ့အဆုံးဖြတ်ချက်ကလည်းဒါဂျီနိုဆိုက်အထိဖြစ်တယ်ဆိုတော့အဆုံးဖြတ်ချက်တော့မချဘူးလို့ကျွန်တော်မျှော်လင့်ပါတယ်။နောက်နိုင်ငံရဲ့စီးပွားရေးကလည်းတဖြည်းဖြည်း2020မှာတော့တော့အခြေအနေကောင်းလာမယ်လို့မျှော်လင့်ပါတယ်။နောက်27ရာစုပင်လုံးငင်းချင်းညီလာခါကိုလည်းညံ့ပြန်လက်ချင်းပါပြီးတော့ဒါငင်းချင်းကြီးဖက်ဒရယ်ကြီးကိုလည်းဆက်ပြီးဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အများကြီးမျှော်လင့်ထားပါတယ်2020အတွက်
။လာမယ့်ရပိုင်းနဲ့မှာပဲ2019နှစ်ဟောင်းကုန်ဆုံးလို့2020နှစ်သစ်ကိုရောက်လာတော့မှာပါ VOA ပရိသတ်နဲ့မြန်မာနိုင်ငံသူနိုင်ငံသားတွေလည်းစိတ်လုံခြုံမှုရှိစွာနဲ့လွတ်လပ်ပျော်ရွှင်ပွေရာနှစ်သစ်ဖြစ်နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာပြည်ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ Frontier မြန်မာမီဒီယာကတင်ဆက်တဲ့ဒုအတန်ကန္ဓာကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့စာနေပါ theory သဘောအရမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဥပဒေတစ်ကထိန်းသိမ်းခံလူငယ်တွေအတွက်လုံခြုံမှုနဲ့အကာအကွယ်တွေပို့မိုပေးနိုင်မယ်လို့ရည်ရွယ်ထားပါတယ်ဒါပေမဲ့တကယ်လက်တွေ့မှာတော့ဥပဒေကအမြဲတမ်းထိရောက်မှုမရှိပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာကေဆက်နဲ့ဒိုအတန်တို့ဟာလူကြီးချုပ်ခန်းမှာလူကြီးတွေနဲ့အတူနေထိုင်ပြီးသူတို့ရဲ့အစားအသောက်တွေအဆင်ပြေမှုမရှိတဲ့အပြင်အချုပ်သားကြီးတွေရဲ့ကိုထိလက်ရောက်နိုင်ကျင့်မှုကိုပါခံနေရတဲ့ထိမ့်သိမ့်ခံလူငယ်တွေအကြောင်းကိုမုံရွာမျိုးကနေသတင်းပေးပို့သွားမှာဖြစ်ပါတယ်ဒီဆောင်မအပြည့်စုံကိုမုံရွာကေဆက်ကသတင်းထောက်ဤမုံကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
သူမရဲ့ဆွဲကြောတက်ရွယ်တာခုံးမှုနဲ့ဖန်းစီခံရပြီးအမှုရင်ဆိုင်နေရကလေးကဒေါ်ရီမြင့်တယောက်မကြာခဏဆိုသလိုအချုပ်ခန်းကိုသွားပြီးတားဖြစ်သူကိုတွေ့လေရှိပါတယ်။သူမသွားရောက်တိုင်းလဲတားဖြစ်သူဟာအချုပ်ခန်းထဲမှာရိုက်ခံရတဲ့အကြောင်းအစားအစာတွေလည်းလူစားခံရတာတွေရှိကြောင်းပြန်ပြောပြပါတယ်။မကြာသေးခင်ကပဲအချုပ်သားကြီးတွေကသူ့ကိုကရုံတုံးပေးတာမျက်ခုံးမွေးရိပ်ပစ်တာတွေလုပ်တယ်လို့လည်းပြောပြပါတယ်။
အမေမပြောပါတအဲတန်းကြီးကိုမေ့ပြောမရပြောမှတနည်းပို့ရင်အမေမပြောပါနဲ့ဗျာတရိုက်ခံမှာကြောက်လို့ပါသူကမပြောဘူးအမေကလည်းပြောလို့ချင်းပြောမှမှလည်းပဲလေရိုက်မှာတော့ဘာမှမပြောရင်ပြောကြတ
ာအခုလို့အချုပ်ခန်းထဲမှာအနိုင်ကျင့်ခံရတာဟာဒေါ်ရီမြတ်သားတဦးတည်းမဟုတ်ပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာအခုနှစ်ဇူလိုင်လအတွင်းမှာပဲအခန်း30အထိပါဝင်တဲ့ကလေးတငယ်အခွင့်အရေးဥပဒေကိုပြည်တော်စုလွတ်တော်ကအတည်ပြုခဲ့ပါတယ်။ဥပဒေအစ်အရာအပြစ်ပေးအရေးယူခံရတဲ့စနစ်ကနေကလေးတငယ်ဗဟိုပြုပြန်လည်ထူထောင်ရေးစနစ်ကိုတည်တည်တသာပြောင်းလဲခဲ့ပါတယ်။ ဒါပေမဲ့မုံရွာမှာတော့ထိမ့်သိမ်းခံထားရတဲ့ကလေးတွေဟာသူတို့ရဲ့အခွင့်အရေးတွေအကာအကွယ်ပေးခံရမှုတွေကိုမရရှိဘူးလို့မိဘတွေကဆိုပါတယ်မုံရွာမျိုးပေါ်ရဲစခန်းနှစ်ခုမှာတော့အသက်18နှစ်မပြည့်သေးတဲ့ကလေးငယ်44ယောက်ဟာတရားရင်ဆိုင်နေစဉ်အတွင်းအချုပ်ထဲမှာနေရပြီးတော့အချုပ်သားကြီးတွေရဲ့အနိုင်ကျင့်မှုတွေကိုလည်းခံနေရပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဖွဲ့စည်းပြီးနှစ်နှစ်တာကာလအတွင်းမှာကလေးတငယ်အခွင့်အရေးနဲ့ဆိုင်တဲ့အမှုရှိမှုကူညီပေးဆောင်ရွက်နေရတယ်လို့အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အုတ်ထင်းသူမိဘတွေကတော့အမှုရင်ဆိုင်နေရတဲ့သူတို့သားသမီးတွေဟာအချုပ်ခန်းတွေထဲမှာလူကြီးအကျဉ်းသားတွေနဲ့အတူတကွချုပ်နှောင်ခံထားရတယ်လို့ဆိုကြပါတယ်။အဲ့လိုပြောဆိုသူတွေထဲမှာအချုပ်နှောင်ခံထားရတဲ့ကလေးငယ်တဦးရဲ့ဖခင်ဦးကျော်လင်းတန်းအပါဝင်မှာ
ကလေးတွေရေမတာပဲနဲ့လူကြီးတွေနဲ့ပဲလောလောဆယ်အခုချိန်ကြီးပဲရောထားတော့ရှိသေးတယ
်။အချုပ်ထဲမှာကလေးငယ်တွေရေပုံမှန်မချိုးရတာကြောင့်ရှားနာတွေလည်းပေါက်နေတယ်လို့တချို့မိဘတွေကဆိုပါတယ်။အချုပ်ခန်းထဲမှာထိမ့်သိမ်းခံထားရသူလူငယ်တဦးရဲ့မိခင်ဖြစ်သူဒေါ်ကြီးမြင့်ကတော့သူ့သားရဲ့ရာနာယောဂါတွေကိုကလေးငယ်ကဝေဒနာမပြင်းထန်ရင်ကလေးကဆေးထိုးခိုင်းပေမဲ့အခက်ခဲတွေကြောင့်ဆေးထိုးဖို့ကြံ့ကြာနေတယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့မှအမည်မဖော်လိုသူတာဝန်ရှိသူတဦးပြောပြတာကတော့ကလေးတငယ်ဥပဒေအရအချုပ်ခန်းအတွင်ကလေးတငယ်တွေကိုထိမ့်သိမ်းဖို့တားမြစ်ထားတဲ့အတွက်အချုပ်ခန်းမှာထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့ကလေးငယ်တွေဟာအစိုးရရဲ့ရိတ်ခါအထောက်ပံ့မရရှိဘူးလို့ဆိုပါတယ်။
ကလေးသူငယ်မှာအချုပ်သားပေါ့နိုင်ငံတော်ကနေပြီးမှအချုပ်သားထမင်းပေါ့အချုပ်သားရဲ့ရိတ်ထားပေါ့ဒီအခွင့်အရေးမှာကလေးသူငယ်အတွက်မပါဘူးကလေးသူငယ်အချုပ်သားရဲ့လို့သူတို့ဥရိယာမသားမတော့ကလေးသူငယ်ကအချုပ်သားထဲမှာမပါတော့သူတို့ထမင်းမရှိလို့အိမ်ကနေပြီးမှဂျိုင်ဆွဲပြီးမှကိုအချုပ်သားကြီးတွေနဲ့ရောထားတဲ့ခါကျတော့သူစားပြီးမှမင်းစားတယ်ဆိုတော့ကလေးတွေမှာဆုံးရှုံးမှုဖြစ်နေတယ်
ဒါပေမဲ့နယ်မြေရဲစခန်းကရဲအုပ်ဆန်းလင်းကတော့အဲ့ဒီလိုပြောဆိုတာကိုညှင်းဆန်ပါတယ်ထိမ့်သိမ်းခံထားရတဲ့လူငယ်တွေအပါအဝင်အကျဉ်းသားအလုံးကိုအစိုးရကရိတ်ခါတွေထောက်ပံ့ပေးတယ်လို့သူကဆိုပါတယ်
။အရင်တော့ကဘယ်ကွက်လို့တွေ့ရတာ။ကျွန်တော်တို့ကအဲ့ကွယ်ပြီးပြီးတော့အဲ့တွေ့နေရတာပေါ့။လာတဲ့လူရှိတယ်မလာတဲ့လူရှိတယ်မလာတဲ့လူကများတယ
်။မြို့မရဲစခန်းမှာရှိတဲ့ကလေးတငယ်တွေကိုလူကြီးတွေနဲ့တန်းတူကြွေးမွေးထားတာကလည်းတလာခွဲကန့်ရှိပြီလို့မြို့မစခန်းမှူးဒူရဲမှူးဝင်းနိုင်ကပြောပါတယ်။
အဲဟိုညရောကလေးတွေငယ်မရှိတော့ကျွန်တော်အဲ့ဒါရွေးမွေးကြတာမရှိတော့လူကြီးတွေပဲဟိုဘက်ကနောက်ပိုင်းတော့ကျွန်တော်အဲ့ဒါနိုင်ငံတော်စွာကြီးမှာတင်တောင်းပြီးတော့လူကြီးတန်းတူပဲပြီးရတလကျော်တလခွဲလောက်ရှိပါစာကျူးမွေးတာပါတမင်
းကလေးတွေငယ်တွေဘဟုတုတရရစီမဲ့တည်င်းစာစာဆောင်တွေနဲ့စာအုပ်တွေအချုပ်ကန်းရှောက်လန်းမှာတင်ထားပေးတယ်လို့လည်းသူကဆက်ပြောပါတယ်
တန်ချင်းလေးပါလို့ဟိုကကျွန်တော်လည်းလူလုပ်ပြီးတော့ကျွန်တော်နဲ့အတူပဲဒီစကံပင်းနာပါတော့စကံပြင်းတော့ဟိုစကံပင်းနာပါရှိတယ်ပေးဆိုင်ပါမလဲတိုင်းကျွန်တော်လည်းပြေးတိုက်ပ
ါဒါပေမဲ့ဥကျော်လင်းတန်းကတော့ရဲစခန်းကမကြည့်တဲ့အတွက်သူသားကိုသူကိုယ်တိုင်ထမင်းပို့ပေးနေရတယ်လို့ဆိုပါတယ
်အစားမကတော့ဂလော့ပဲဒီတော့ဒီရပဲပို့နေရတာမနေရောညရောပေါ့သူတို့ကဟိုလိုပေါ့ဟိုတုန်းကပြောထားတဲ့ပြောချက်ကသူတို့ကထမင်းမကြည့်ဘူးပေါ့လေဒီချောရက်တွေပါလည်းမရဘူးပုံစံမျိုးနဲ့သူတို့ကဟိုထမင်းမကြည့်ဘူးပေါ့လေကိုယ်ကစီစဉ်တယ်ကိုယ်ကပို့ကြလို့ပြောတာဟုတ်သူတို့က
အစ်စ်ပြထန်းလိုက်တဲ့ဥပဒေမှာစစ်ဆေးစီရင်နေစဉ်အတွင်းတရားစွဲဆိုတင်ပို့တဲ့ကလေးတငယ်ကိုကောင်းမွန်စွာကြင့်ကြံနေထိုင်ရန်အာမခံနဲ့ခံဝင်ချုပ်ချုပ်စီပြီးစီးမြင့်တွေတတ်မှတ်ကမိဘအုပ်ထင်းသူထံဖြစ်ဖြစ်ယာယီစောင့်ရှောက်ရေးကရာသို့မဟုတ်အခြားတင့်လျော်တဲ့နေရာကိုဖြစ်စေအုပ်ထင်းရန်အနှံနိုင်တယ်လို့ပါရှိပါတယ်။မုံရွာနယ်မြေရဲစခန်းမှူးရဲအုပ်ဆန်းလင်းကလည်
းသူတို့ကိုအာမခံပေးကြည့်နောက်တရေကြခံသွားပြီးတော့လောက်တာကျွန်တော်လည်းမထားနိုင်ဘူးတတ်နိုင်လို့ရှိရင်အဲ့ဒီဟာကိုအမကလည်းသူတို့ထုတ်ဒီတယောက်မြောက်ဆိုရင်ကျွန်တော်တို့ကအမကပေးသားကြီ
းလက်ရှိကလေးတငယ်ခွင့်ရေးဥပဒေမှာအမှုရင်ဆိုင်နေရဆဲဖြစ်တဲ့ကလေးတငယ်တွေကိုမိဘအုပ်ထင်းသူထံအနှံခွင့်မပြုနိုင်ရင်ယာယီစောင့်ရှောက်ရေးဂေဟာမှာအနှံထားရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အဲ့ဒီဂေဟာကိုဘယ်အဖွဲ့စီဘယ်ဝန်ကြီးဌာနကတာဝန်ယူတည်ဆောက်ရမယ်ဆိုတဲ့အချက်ကိုတိကျစွာဖော်ပြမထားပါဘူးစကိုင်းတိုင်းအစိုးရလူဝင်မှုကြီးကြပ်ရေးနဲ့လူဆန်အားအရင်မြစ်ဝန်ကြီးဦးမိုးကျော်သူက
လူငယ်တွေဟိုပြန်လည်လူငယ်စခန်းလုပ်ဖို့ကတော့အခြေအနေရှိတယ်ဒါပေမဲ့အခုမှဒီနေရာတော့မှ၆ထားပဲရှိသေးတာဒါသူတို့လည်းအဲ့လိုပြန်လည်လူငယ်စခန်းတွေမှာပြကြထားလို့ရမယ်ထင်တယ်အဲ့ဒါတော့ဒီနေ့ဝန်ကြီးဌာနကိုမေးမှသိပ
ါဘေးဟာပေါ်ပေါက်ရေးတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့အနေနဲ့လူမှုဝန်ထမ်းဌာနပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တရားသူကြီးချုပ်တို့ကိုတင်ပြတောင်းဆိုထားတယ်လို့ဆိုပါတယ်ကလေးတငယ်ခွင့်ရေးဆိုင်ရာလေ့လာသူတွေကတော့ယာယီထိမ့်သိမ်းရေးဂေဟာတိဆောက်ရေးလုပ်ငန်းအကောင့်ထဲပေါ်နိုင်ရေးဟာပြည်ထောင်စုအစိုးရကတိကျတဲ့ဤဥပဒေလိုအပ်နေတယ်လို့အကြံပြုထားပါတယ်။မုံရနယ်မြေရဲစခန်းမှာရဲအုပ်ဆန်းလင်းကလည်းအဲ့ဒီပြောကြားချက်ကိုသဘောတူပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာခေဆန်းမှသတင်းထောက်အီအီမွန်ဇာနီနဲ့ဂျက်ရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ဂျာတာရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒုအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာပါ။အခုလိုဆောင်းရသည်နှစ်သစ်ကူကာလရောက်တိုင်း PUA ကတည်သချင်းနေပါနေရမှာအခုတော့အစိုးရခင်ဝမ်းရဲ့ပြည်မာဆောင်းကိုခန်းစားကြည့်ကြပါဦးခင်ဗျာ။ဖယန်းနူယောင်လေးတွေကောင်းမင်မဲ့ကောင်းမင်မဲ့ကောင်းနေစေခင်ဝမ်းရဲ့ဒီမာဆောင်တခြင်းကိုနှစ်သက်ကြလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကနေတင်းငွေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလူမီတာ3240 48အပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့2019ခုနှစ်တနှစ်တာကာလကိုပြန်ပြောင်းသုံးသပ်ဆွေးနွေးထားရတဲ့ VOA ရဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့ဒီ2019ခုနှစ်ထဲမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်ဘလောက်ထိခီးပောက်ခဲ့တယ်ဆိုတာဆွေးနွေးမှာပါဒီနေ့စမ်းပိုင်းမှာပဲရခိုင်လက်နက်ကင်ဖွဲ့အေကရခိုင်ပြည်နယ်မှာဝင်တက်ရတာနဲ့လက်နက်ကင်ပြပခတ်တွေကြီးထွားလာတာအခုချိန်ထိပါဒီနေ့ထဲမှာပဲငင်းငယ်ဆွေးနွေးတာလေးမြန်မာစစ်တပ်ဘက်ကတစ်ပတ်သက်ပြစ်ခတ်ရစဲရေးကြီးညာခဲ့တာတွေလည်းရှိပါတယ်ဒါမှမဟုတ်တိုင်းဒေသဒေသတွေမှာတော့စီးရီးတင်းမာမှုတွေလည်းရှိနေတော့မှာဆိုတော့ဒီ2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်မှာအောင်မြင်မှုတွေဆုံးရှုံးမှုတွေဘာတွေရှိခဲ့လဲရှေ့လာမယ့်နှစ်သစ်မှာဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုဆွေးနွေးကြပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်သားသူနှုတ်ရှိပါလေသူကတော့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ဒီငင်းငယ်လုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST ဖွဲ့ဝင်သူလည်းဖြစ်တဲ့ဦးခွန်ကပါနောက်သူကတော့တိုင်းသားရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်မောင်ဆိုလို့ဖြစ်ပါတယ်ဆိုတော့ဒီပုံပင်နေဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လည်းဒီလိုင်းမှာရောက်ရောက်နေပြီဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစကြင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပင်နေဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီတစ်နှစ်လုံးစာအတွက်ကိုပေါ့လေရေဝီကပြန်ပြီးခြုံငုံသုံးသပ်စီရင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုပ်ငန်းစဉ်ကရေဝီအားဖြင့်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုခြုံငုံသုံးသပ်ရမယ်ဆိုတော့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတာဆိုတော့နောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတန်မှနှေးကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီနေရာမှာလည်းဒီလိုငင်းငယ်လုပ်ငန်းစဉ်နှေးကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့လူတွေအားလုံးကတော့စုပေါင်းတောင်းဝန်ရှိကြပါတယ်အဲ့တော့သူဘောက်တာဝန်ရှိတဲ့ပုံမှာလဲကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့ဆယ်ဖွဲ့ပေါ့ဗျာဒီဆယ်ဖွဲ့ရဲ့ကောင်းဆောင်တွေမှာလဲစုံစုံတရာသူဘောက်တာဝန်ယူဖို့တောင်းခံဖို့လဲရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ဆိုတော့ဟိုဆရာဦးခေါ်ကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟံအတားအနေနဲ့ပြောပါဆိုရင်ဘာရှိမလဲခင်ဗျာ
အဓိကအဟံအတားကတော့2018နှစ်ကုန်ကအတွေ့အကြုံသောဆက်ရှိကျွန်တော်တို့ထိပ်ပြီးစီဝေဘွဲ template 10ခေါ်ယူပြီးတော့ရလတ်တွေပေါ်မှာဒီဒီပွားပွဲရဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ငင်းငယ်လုပ်ငန်းစဉ်အပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ SCE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအဲ့ဒီအကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအကောင့်တွေပေါ်တဲ့အတိတ်ပဲဖွင့်ဆိုတဲ့နီးနာတွေမတူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတော့ရိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော်2019အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ခရစရေးသဘောတူစာချုပ်အကောင့်အထည်ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးတောင့်နေသွားပါတယ်အဲတောင့်နေသွားတာကိုကျွန်တော်တို့2019မှာစစ်စစ်ချင်းချင်းတွေ့ရပါတယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2019တနှစ်လုံးကိုခြုံပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုပ်ငန်းစဉ်ဟာရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးခွန်ကတော့ရှေ့လည်းမတိုးနောက်လည်းမဆုတ်ပါလေတန့်နေတယ်လို့ဆိုပါတယ်ဦးမောင်ဆိုးမြင်ရောခင်ဗျာ
ကျွန်တော်မြင်ရတော့2019ခုနှစ်တစ်ခုလုံးမှာငင်းငယ်လုပ်ငန်းစဉ်တည်ဝင်ပေါ့နော် NCA လက်မှတ်ထိုးထားတဲ့ NCA ငင်းငယ်လုပ်ငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ template 10ပေါ့နော်ဒီ SCA နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေ့ရက်စပြီးတော့ဒီသဘောထားနိုင်ငံရေးရသဘောထားကိုယ်လွှဲမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာငင်းငယ်လုပ်ငန်းစဉ်ဟာဒီ NCA ရဲ့ institution တွေတိုင်း VDGC တို့ GNC တို့ ဒီစီးပွားတွေကမကျင်းပနိုင်မဲ့ရပ်တန့်သွားတာပါရပ်တန့်သွားတဲ့အကြောင်းရင်းကတော့အဓိကဒီနေ့အထိရပ်တန့်သွားတဲ့အကြောင်းရင်းကတော့အချက်၃ချက်လောက်ရှိပါတယ်ပထမအချက်ပြောမယ်ဆိုရင်မူဝါဒပိုင်းမှာမူဝါဒပိုင်းမှာဆိုလို့ရှိလို့ရှိရင်တော့ဒီဒီနေ့များရဲ့အခြေခံဥပဒေကြီးစည်းရင်းနဲ့ဒီခွဲမထွက်ရဘူးဆိုရယ်ဂရီကွေပီကိုချစ်ဆက်ထားတဲ့ကြေညာပါဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုလည်းမှုရှိပါတယ်နောက်မူဝါဒကိုလည်းမှုတစ်ခုသေးတတ်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ပြချက်ပါဒါနဲ့ပတ်သက်လို့လည်းအစိုးရတတ်မလို့နဲ့ EU ရေးကြောင်းတော့ဘောလာကိုလည်းမှုရှိပါတယ်ဒါမူဝါဒရေးကိုလည်းမှုပါသူတရားချက်အနေနဲ့ policy design ဆိုင်ရာပြည်ပြည်ထနာကတော့ဘာလို့ရှိလဲဆိုတော့တစ်ခုကတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးပဲဖွင့်ဆိုချက်ပါဒီအသေးပဲဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ကိုယ်ရမှုရှိနေတဲ့အတွက်ဒီနေ့ဒီချန်ပီယံမှာအမျိုးသားစစ်နိုင်ငံရေးစနေဝဲဆိုတာမှတ်နိုင်လေဘူးလေးနေကြော်သွားတဲ့အထိဒီလိုအခြေအနေမျိုးရှိပါတယ်နောက်မူဝါဒပေါ်စွန်းတဲ့ကိုယ်ရမှုတစ်ခုရပြောမယ်ဆိုလို့ရှိရင်တော့တနင်္လာချာတိုင်းနဲ့ပတ်သက်ပြီးတော့ GN စီမံညီညွတ်တဲ့ကိစ္စတွေအဆင်မပြေတာပါပဲတတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အသေးစိတ်ကိစ္စလို့ဆိုရပါမယ်ဒီခီစနေဝဲရတ္တမတာစနေဝဲချင်းပါမယ့်နေရာသတ်မှတ်တာအစပြီးတော့ဒီ EU ကောင်းဆောင်နေခီးသွားလာရစာဒီကိစ္စတွေမှာလည်းပဲအဲပြည်လဲမှုတွေမရှိခဲ့ပါဘူးဒီအချက်၃ချက်ကြောင့်ဒီနည်းနည်းလုပ်ငန်းစဉ်ဟာနှေးကွေးရပ်တန့်နေတယ်လို့ဆိုရပါမယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီ NC လုပ်ငန်းစဉ်တည်ဝင်ရပ်တန့်နေတဲ့ဟာကိုပြည်လဲဖို့အလွတ်တဘောဆွေးနွေးမှုတွေကို2019တည်းမှာတော်တော်များများလုပ်ခဲ့တာတွေ့ရပါတယ်ဒါကြောင့်မို့လို့လေပြန်လဲလက်ပတ်နိုင်မဲ့လမ်းစတော့ရှာတွေ့လောက်ပြီလို့ထင်ပါတယ်
โอเคสรุปโหตะคุชื่ออ่ะพอเลยติชัวดิเอญญายซุนิบวยเนี่ยปะตะโหท่องปะจ่าราမျိုးတွေရှိပါတယ်ဒီအစိုးရဘက်ကပေါ့လေญญายမှာတောင်းဟိုယူထားတဲ့လူတွေဘက်ကတွတ်တွတ်လဲဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနည်းတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာဆော့ဆော့ဆရာဦးမောင်ဆိုတော့မူဘိုင်းနေကိုပြောတယ်ပေါ့လေလူဘိုင်းနေအနေနဲ့ဟောကျွန်တော်ญญายဖြစ်စင်မှာအားနည်းချက်တွေရှိခဲ့သလားဒီ2019ထဲမှာ
လူဝိုင်းနေနေပြောမယ်ဆိုလည်းနှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်ဒါပေမဲ့ကျွန်တော်တူးချင်းမြန်ပြောမယ်ဆိုရင်အခုငင်းငယ်လုံငန်းစီအောင်မြင်မှုဆိုလို့ချင်းဘသူဘဝကြောင့်ဆိုလို့ပြစ်တင်မယ်ပြစ်တင်နေမယ်ဆိုလို့ချင်းတော့ဒီငင်းငယ်လုံငန်းစီအောင်မြင်မှုပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်အဲကြောင့်လူဝိုင်းဆိုင်ရာနဲ့ပတ်သက်ပြီးဘသူဘဝကြောင့်ဆိုတော့ပြစ်တင်တယ်လို့ကျွန်တော်မျိုးချင်ပါဘူးခင
်ဗျโอเคဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရီပြဖို့ထားတာရောတရားပအဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့လူတော်များရှိနေပါတယ်ဟိုနောက်တစ်ခုကခုစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံတွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြဖို့လည်းကြိုပြီးတော့မေတ္တာရက်ခံပြရစေအရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေလေးလိုင်းမှာရှိနေပါတယ်ဥဆိုးဝေသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျဟုတ်ကဲ့ဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဒီကိစ္စကအမှုကုံစဲပြောပါဦးအဲ့တော့ဒီမှာမနေ့ကမှာတက်တာငွေကြေးတက်တာတွေကိုရင်းနဲ့ချိန်ချိန်နဲ့ဆိုပြီးတော့ဒီနေ့ပိုင်းပြီးတော့တက်တာလည်းအနှစ်ခွန်ပြောရမှာဟုတ်အင်းကအမှန်တန်ကြီးတဲ့တက်ကပပြီးတော့ဒုတိယအင်းကအမှန်တန်ကြီးတဲ့ကိုကြီးကြီးရှိကြပါလေဒါရီအဖြစ်ထွက်ခဲ့တယ်ဆိုလို့ရှိရင်လူသားပြီးတက်ခဲ့တယ်စိတ်ကြီးနဲ့ညှနာကြတယ်ပေါ့နော်ဒီအချိန်မှာပထမဒီနေ့ဒီရကြတဲ့အီအဖွဲ့ကပြောရတယ်ဟုတ်ဒီကနေ့အီအဖွဲ့ကပြောရတယ်ဆိုလို့ရှိရင်ဒီလိုဒီကဒီလိုဒီကကျွန်တော်ဒီမှာနေနေတဲ့နေရာကိုတော့သဘောဝိုင်းမှာဒီလိုမျိုးအခြေခံတွေဖြစ်နေပေါ်လာတဲ့အခြေအနေပေါ့နော်အဲဒါကြောင့်ကျွန်တော်ဒီခါဒီမှာဒီအင်းတို့ခွာရနေကြတယ်ပေါ့ဒီလိုဒီကျွန်တော်နေနေတာကအခုဒီနေရာမျိုးမှာရှိတဲ့ပုံစံတွေပေါ့နော်အဲကျွန်တော်ကဖုန်းလုံးရတဲ့အနှစ်2500ကျော်ပါဟုတ်အဲကိုပလာတိုင်းမှာပြည်သူစီဒီကနေပြီးတော့ငါတန်ကြီးလာဖြစ်ပြီးတော့ဆက်ချက်ပြရအတွက်အဘုတ်အခုခံပြီးတယ်လေဒီလိုဒီဒီကြောင့်ခါလာမှာပေါ်ရတဲ့စီစီဟာဒီလိုပြေစီစနစ်ကြီးကိုဆက်လက်ကြည့်ရမယ့်အခွေလားဆိုတာကိုသိကြပြီးဒီပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးတာကျေးဇူးပါဆိုတော့ဒီနေ့မှာဥက္ကဥက္ကရိုးကိုလည်းဟိုသူ့မင်းကုန်းနဲ့ဆက်ဆက်ပြီးတော့ဟိုမင်းကျင်တာတစ်ခုကပေါ့လေအခုဒီမြောက်ပိုင်းသုံးဘွဲ့နဲ့သူသဖြင့်ပေါ့လေဒီ AA နဲ့ရခိုင်မှာတိုက်ပွဲတွေ2019ထဲမှာဖြစ်လာခဲ့တဲ့ကိစ္စတွေရှိတယ်။ဒါတွေကတော့ကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့ပြောနိုင်မလဲ2019ထဲမှာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီ SC လမ်းကြောင်းပေါ်ကသွားနေတဲ့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတယ်။အဲဒါကိုရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း SC လမ်းကြောင်းပေါ်ရောက်လာမဲ့ဒီ SC လက်မှတ်ထိုးဖို့တော့အဆင်မမဖြစ်သေးတဲ့အဖွဲ့အစည်းတွေအတွက်ပို့ပြီးတော့အချိန်ရသွားပြီးတော့တို့အတွက်နော်တို့ဒီမှန်ချက်ကို
တို့ဒီပရဟံနဲ့လောက်ဆောင်ဖို့ပို့ပြီးတော့ခွင့်လန်းဖြစ်လာပါတယ်။အဲ့ဒီဖြစ်လာတဲ့အပေါ်မှာ NCG လုပ်ငန်းတွေအရှိမတူဘူးနိုင်ငံရေးဆွေးနွေးပွဲဆိုတာလည်းတရားဝင်ဆွေးနွေးပွဲတွေရပ်သွားတယ်။အဲ့ဒီပေါ်မှာတနက်ကင်ထုတ်ရှားမှုတွေအားကောင်းလာပြီးတော့ဒီရခိုင်မှာဒီပုံမပြင်းထန်လာတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်။အကြေ2008တဲကကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေခက်ဆိတ်ဆိတ်တရားဝင်ဆက်ရှိမယ်ဆိုရင်အားလုံးကဆွေးနွေးပွဲလမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးဒုတိုက်ပြိုင်နိုင်နေရတဲ့ခါကျတော့ဒီပြိပခကြီးကြီးမားမားဟိုကျေပြန့်လာဖို့ကတော့နည်းနည်းခက်နိုင်တာပေါ့။နောက်အဲ့မတွေ့မထိပဲနဲ့မစကားမပြောမဆိုရတဲ့နည်းနည်းအမြင်အတွေ့အကြုံကျဲသွားတဲ့ပုံမှာလမ်းမကန်တပ်ပွဲပုံများလာတာတော့ဒါဖြစ်နေထုံးတာဖြစ်ပါလေခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဆရာဆရာဦးမောင်ဆိုရေဟိုဦးမောင်ဆိုရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့ဒီမြောက်ပိုင်းသုံးဘွဲအထူးသဖြင့်ပေါ့လေဒီထဲကမအေအေနဲ့ရခိုင်မှာတိုက်ပွဲတွေတောက်လျှောက်ဆိုးသလိုပြင်းထန်နေတော့ဒါတွေရောကျွန်တော်2019ငင်းငယ်လုံငန်းစင်မှာဘလောက်ထိအန္တရာယ်ဖြစ်ခဲ့တယ်လို့သုံးသပ်နိုင်လဲခင်ဗျ။ငကော
င်းမြစ်ကငင်းငယ်လုံငန်းစင်မှာလက်နက်တိုက်ပွဲတွေဖြစ်နေတော့အန္တရာယ်ဖြစ်တာမှန်ပါပဲဆိုရင်ဒါပေမဲ့ကျွန်တော်တို့ကဒီပြဿနာကိုကြည့်တဲ့အခါမှာပထမဆုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီ AA TNL ကိုကန့်ဖွဲ့သွားနောက်ပိုင်းမှာပေါ်လာတယ်ဆိုပေမဲ့လည်းဖြစ်လာတဲ့ပြဿနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီပြဿနာကိုဖြေရှင်းဖို့စဉ်းစားဖို့လိုတယ်ပထမဆုံးအနေနဲ့စဉ်းစားဖို့လိုတယ်လို့ခင်ဗျာလည်းဒုတိယဆုံးအနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတပ်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေစိုက်တဲ့ကိစ္စကိုအခြေစိုက်မှုစဉ်းစားလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်မယ်လို့ခင်ဗျာလည်းတတိယချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ NC လုံငန်းစီရမအောင်မြင်တဲ့အချိန်မှာဒီ NC နဲ့ရလက်မရှိဘူးငါတို့လက်နက်ကင်တိုက်မှာဖြစ်မယ်ဆိုတော့ဒီတစ်ဖက်ကိုတွန့်ဖို့လိုမျိုးအခြေအနေမျိုးရှိနေတယ်ဆိုတော့ကျွန်တော်တော့ဟောလို့ရတယ်။နံပါတ်၄အချက်အနေနဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဖွဲ့အင်းနဲ့ဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်မနာကိုဖြည့်ချင်းကိုဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတိုင်းရဲ့ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလံမှမှာရှိနေပါသေးတယ်။တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့နော်ဒီအစိုးရတဲ့စစ်တပ်တွေလုံနေတာကတော့ကျွန်တော်တို့ပြည်သူလူထုအနေနဲ့ပြောရမယ်ဆိုရင်တော့ရိုးသားမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တို့တိုင်းသားဒေသကမှပြစ်ကဆဲလုပ်တယ်နော်အဲ့ဒီလက်မှတ်ထိုးတယ်ဆိုပြီးတော့ကျွန်တော်တိုင်းသားတွေကနေအောင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းသားပြည်သူတွေကတော့နော်ယုံကြည်မှုမရှိပါဘူးခင်ဗျအဲ့ဒီလက်မှတ်ထိုးတယ်တော့ပြစ်ကဆဲလက်မှတ်ထိုးတာကိုပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုနော်တိုင်းသားပြည်သူတွေကိုနော်နှစ်သိမ့်သလိုဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုတ်ထုတ်မဲ့နော်အုတ်ထုတ်မဲ့နော်တစ်ဖက်ကနော်ဖိနှိပ်မဲ့ဆိုတဲ့ဟုတ်ကဲ့မျိုးနဲ့တို့လောက်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်နော
်တ
ို့အနေနဲ့ကတော့ယူသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမဆွနေတဲ့ကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်တို့အခုလိုဟိုတစ်ဖက်နဲ့တစ်ဖက်လိုပြဿနာတွေရှိနေဆုံးပဲလို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနှစ်ပြည့်ခန်းနာမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောသွားတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်လည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ပါပဲကိုဆိုင်းအောင်ကျော်ဆန်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောနေတာပါဗျာစစ်တပ်ကတော့ခုနကတော့ပြောခဲ့တယ်လို့ပေါ့ကျွန်တော်ကတော့ငင်းငိုင်းရတော့လို့မမဟုတ်ပါဘူးသူတို့တက်ကတော့ငင်းငိုင်းရဆိုတာလို့တော့နေကြနော်စစ်တိုင်းငါးတိုင်းရက်ပြည့်နောက်ပိုင်းမှာရခိုင်ပြည်နယ်ကိုတော့ပြီးတော့ဖိတိုက်တာပဲကြည့်ကြနော်ကျွန်တော်တို့အနေနဲ့ကျွန်တော်များများကြည့်ပါလဲအဲ့ဒါတော့တိုင်းနာလက်နဲ့ကင်နေဟိုဘက်နဲ့တိုက်လိုက်ဒီဘက်နဲ့တိုက်တာတံတရာကတော့အဲ့လိုလုံထုံးလုံးကြီးရဆိုတော့အဲ့လိုပဲကြတံတရာအနေနဲ့2008ခြေကဥပဒေမပြင်းစင်တွေတိုင်းပြည်တော့ဘယ်တော့မှငြိမ်းချမ်းရေးမရတော့ဘူးလို့ကျွန်တော်ပြောပြပါမယ်။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးတဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲကျွန်တော်အခုမေးချင်တာပေါ်အောဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့သူ့ကိုပဲမေးချင်ပါတယ်။နောက်ဥမ္မမောဆိုလဲရှိတဲ့ကတိုင်းရင်းပေါ်အိုးတွေလိုချင်တာနဲ့တခြားတိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။နောက်တစ်ချက်ကဥက္ကဋ္ဌတို့ပြောထားတာရှိတယ်ကျင်းနေရှမ်းနေမပါဘူးဆိုလဲငါတို့ကငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကစုလာလိုအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တပိုင်ကလုံးပြစ်ခတ်ရတဲ့နာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာဆိုနေတာ
ဖြစ်တတ်ကိုပို့ပြီးတော့ထောက်ခံတယ်လို့ဖြစ်မနေဘူးလားဖြစ်တတ်အင်အားကောင်းအောင်လုပ်တယ်လို့ဖြစ်မနေဘူးလားဆိုတာကျွန်တော်သိချင်ပါတယ်ကျေးဇူးရှိချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကိုငင်းချင်းဆိုလိုချင်တဲ့ဘောကဒီတန်းရင်းသားတွေဘက်ကဟိုချင်းကပ်ပုံချင်းကပ်နီးရဟိုသူကတက်ပြီးဘဝင်ကြပုံမရဘူးဆိုတော့ဆရာဦးခေါ်ဟုတ်ကပဲဒါဟိုဟိုတုံ့ပြန်ပြီးပြေးပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဒီဆရာကြီးကတော့ဒီကျွန်တော်တို့ဤဟိုတွေဘောလေတိုင်းသားလက်ကန်အဖွဲ့အစည်းတွေဒီအချိန်ခံကြကြပိတ်သဘောပေါက်နေတာတွေ့ရပါတကယ်တော့ကျွန်တော်တို့ပြည်တော်စုအဆင့်ပြည်တော်စုတောင်ဝန်းလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အာတောင်းဆိုမယ်ဆွေးနွေးမယ်ဆိုရင်တော့အားလုံးအမြင်တူကြပါတယ်ဥပမာပြည်တော်စုကြီးထဲမှာဒီမိုကရေစီရေးအမျိုးသားတန်းတူရေးဥပဒေထောက်ခံခွင့်ရေးဒီအရေးတွေပြည့်စုံတယ်အာဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတော့အားလုံးတူကြပါတယ်ဒါကနိုင်ငံလုံးတိုက်တာနဲ့အနာဂတ်နိုင်ငံရေးမှန်ချက်ဖြစ်ပါတယ်ဒါတို့လိုတူတဲ့အတွက်လည်းပဲ FCA စာချုပ်ရဲ့အခန်းတစ်ပုံမှန်တစ်မှာပါတဲ့ဟုတ်လားကျွန်တော်နိုင်ငံရေးမှန်ချက်တွေကိုကျွန်တော်လက်မှတ်ထိုးတာဖြစ်ပါတယ်အဲ့ဒါတူပါတယ်သို့တော့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလူမျိုးတစ်မျိုးချင်းတစ်မျိုးချင်းကအကောင့်တွေပေါ်တဲ့နေရာမှာသူ့အဖွဲ့ကိုဖွဲ့သူ့လူမျိုးကိုလူမျိုးစသည်ဖြင့်ဒီဟိုဘာပေါ့လေကိုဘက်ကကိုအကျိုးစီးပွားကိုဖြင်ကြည့်လိုက်တဲ့ခါကျတော့တစ်ခါတလေချိန်ထိုးတဲ့နေရာမှာဒီတော်သူတစ်ခုလုံးရဲ့အကျိုးလားအနာလားလူမျိုးတစ်မျိုးအဖွဲ့ကြီးတစ်ခုရဲ့အကျိုးလားဆိုတာချိန်ထိုးတဲ့နေရာမှာတစ်ခါတလေချော်လာတွေ့ရပါတယ်အဲ့လိုချော်ခဲ့လို့ရှိရင်ဒီတော်သူအကျိုးကိုပဲရှေ့ရှုဖို့ဆိုပြီးတော့ကျွန်တော်တို့အတိုက်တိုးကြောဆိုရတာဖြစ်ပါတယ်အယူဆကွဲပြားတာမဟုတ်ပါဘူးပုံရိပ်မှန်းချက်ဟာလားကျွန်တော်တို့နိုင်ငံရေးမှန်းချက်မတူတာလည်းမဟုတ်ပါဘူးအကောင့်ထဲပေါ်တဲ့နေရာမှာချင်းကတ်တဲ့နေရာမှာဘယ်အထိုင်မှာလဲဘယ်အကျိုးစီးပွားနဲ့ချင်းကတ်တယ်လဲဆိုတာအဲ့ဒါကွာခြားတာလေးတွေရှိတတ်ပါတယ်။ဒါကလည်းပဲရှိနိုင်လို့ရတဲ့ကိစ္စပါ။ဟု
တ်ကဲ့။
အဲ့လိုကွာခြားတာကြောင့်ရှိနိုင်လို့မရဘဲနဲ့တော့ကျွန်တော်တို့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အဆင့်တော့မရောက်ပါဘူး။အခုချိန်ထိကျွန်တော်တို့ပူပေါင်းဆောင်ရွက်နေကြပါ
။ဟုတ်ကဲ့။ဥက္ကောကဆွေးနွေးတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားသူနောက်တူလည်းရှိနေပါသေးတယ်။ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်တဘောသားလည်းလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့အဓိကအခြေခံဥပဒေကိုပဲပြင်ဖို့အတွက်ပဲပြောနေကြပါခင်ဗျာတမရောကဒါဟို NLD ကပြောနေတော့လည်းလည်းရေလေသူလိုက်ရောသင့်ပါလေတမရောအကြောင်းကိုပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုလို့ရောက်သွားတာပဲအတိုင်းစားတယ်လေလိုလားကျင်တာဟာဒီစစ်တပ်မှာဝန်ထမ်းတွေမှာအရာရှိတွေမှာတိုင်းစားပေါင်းလို့လူကျင်တယ်အဲ့ဒါတိုင်းစားပေါင်းလို့လေသူတို့လည်းလူကျင်ကြတာပဲသူတို့တိုင်းစားရတဲ့ဒီညချင်းလဲဆိုရင်တော့ဟလာဒီ2020ကိုဟိုကျိုးစွဲနေတဲ့အားလုံးကိုဟလာဟိုဗမာတမ်းမတော်နေတယ်လေဟလာနှစ်80ကျော်ပါပြီဟိုမျက်လုံးတွေလည်းပွင့်နေပါနားတွေလည်းဖွင့်နေပါပြီအားလုံးကဟိုတန်းလူလက်တွဲဖို့အတွက်အားလုံးအဆင်သင့်ဖြစ်ပါတယ်ဟုတ်ကဲ့ဒီလောက်ပါပဲကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်အခုဒီ Facebook မှာကျွန်တော်ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတရားရိုက်မှတ်ချက်ပေးနေတာတချို့ရှိပါတယ်တယောက်ကဆိုရင်တော့ဦးတူးဆိုတော့ဆက်စပ်ကိုသမ်းမောင်ပြောတဲ့သဘောထားမျိုးပါပဲမြန်မာနိုင်ငံမှာငင်းငယ်ရဖို့ဆိုရင်2008အခြေခံဥပဒေပြင်ရမယ်ဆင်အာနာရှင်ချုပ်ငင်းရမယ်ဒီလိုမှမဟုတ်ရင်တော့ဘရော့မှာငင်းငယ်မြင်မဟုတ်ပါဆိုပြီးရေးပါတယ်နောက်ထပ်တော်တော်ရှင်တူမစညာနေပေးဖို့ထားတာတော့ခိုင်ယိုးမှာဖြစ်ပါတယ်မအေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုအောင်လုံးကြီးခိုင်ယိုးမဆိုတဲ့ Facebook အကောင့်ပိုင်ရှင်က Messenger မှာရေးထားတာပါသူကတုံးသက်ရရင်တဲ့တမြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူးစစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါတယ်ပြည်ထောင်စုစနစ်မဖြစ်ခဲ့ပါဘူးနှစ်စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူးစီးရဲမှာတော့အတိုင်းအတာတစ်ခုထိအာသာချက်ရှိခဲ့တဲ့တမိုင်းအနေငယ်ရှိခဲ့ပါတယ်ဒါကြောင့်နိုင်ငံရေးထက်စီးရဲကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွယ်ချိတ်ထားနိုင်တာကိုတွေ့ရပါတယ်။၎င်း2008ဥပဒေဟာပြည်ထောင်စုကိုစစ်ရေးနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပိုခဲ့ပါတယ်။ပြည်ထောင်စုစစ်စစ်ပေါ်ပေါက်ဖို့အစွမ်းစာအရေးယောင်လို့မပါသလိုသူတို့ဟာပြည်ထောင်စုကိုတိုင်းသားပေါင်းစုံပါလာအောင်အေးထူပူမျှနိုင်ငံတည်ဆောက်နိုင်အောင်ထိစွမ်းဆောင်ရည်နဲ့ကျင့်ဝတ်မရှိတာလည်းထင်ရှားပါတယ်တဲ့။စစ်မှန်တဲ့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါဒါကြောင့်မလို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရေပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြပြဖြစ်နေတယ်ဆိုတာအဓိကတရားခံကစစ်တပ်ရဲ့နိုင်ငံရေးသမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲ
သူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်တပန်းလှအောင်လို့နိုင်ငံရေးသမိုင်းသစ်အောင်ပွဲဖြစ်နေအ short in လုပ်ရင်တော့ဒီနေ့လုပ်ရင်ဒီနေ့ငြင်းငြင်းရင်းနဲ့စီရင်တစ်ခုစလုံးချုံးဝေသွားနိုင်မှာသိကြပါရဲ့လို့ခိုင်ယုံမဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
2019ခုနှစ်အတွင်းမှာအပြစ်ခတ်ရစဲရေးငြင်းငြင်းရင်းလုပ်ငန်းစဉ်အတွက်ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်သက်သဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကိုတော့ရပြီးတော့ရပ်ဆိုင်ခဲ့ရတာပါဘလိုပဲဖြစ်ဖြစ်တွေ့ဆုံညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားစရာအခြေအနေပါတွေ့ဆုံမှုအများလေးလေးရင်းနှီးလေးလေးတူးသဘောတူးသည့်လေးအတူအလျှော့လုပ်ပြီးတော့ရှစ်ဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်နေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟာချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်ကွာဟာချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေလှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တိဆောက်ရွာမှာဖြစ်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းကအဟန့်အတားမယုံကြည်နိုင်စရာတွေဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကွပ်ကွဲနိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွေ့ညှိနှိုင်းရေးခံနေတယ်လို့မြင်ပါတယ်။မယုံသင်္ကြန်စရာဖြစ်နေတယ်လို့ထင်ပါတယ်။ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်ရရော့ကျသွားမယ်ထင်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်ရစိတ်နဲ့ကြည့်ပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတပ်မတော်အဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်။အပြစ်ခတ်ရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှ NCA တဆင့်ကူဖို့တပ်မတော်ကသဘောထားနေပါတယ်။တမရော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့တည်တဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတဲ့ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်။2008ဖွဲ့စည်းပုံကိုပြင်သစ်တာပြင်နိုင်ပြင်တော့လွယ်ကူမှုပြေလည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ငြိမ်းချမ်းရေးအတွက်ရင်လေးစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါ။နှစ်ဖက်ညှိနှိုင်းပေးဖို့ဂျာခန်အဖွဲ့တို့လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဦးစိန်မောင်ရဲ့စာပါ။သူစာမှာရောတခြားရှေ့ကစာဒီမှာလည်းအဓိကထောက်ပြထားတာတော့ဒီငင်းငင်းလေးလုပ်ငန်းစဉ်မှာ2008ဖွဲ့စည်းပုံကအဟံတားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်။ဆိုတော့ဆရာဦးမောင်ဆိုရည်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းဒီငင်းငင်းလေးလုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံကိုချက်တဲ့ချာမှာ80နာမည်နီးလန်းအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို။
ဒီကတော့ဗျာဒီကနာဝင်အောင်ဆင်းနေတဲ့သူတွေပြောတဲ့ချက်ကတော့အမှန်ပဲဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲပါလဲဆိုတော့ဖေဗရယ်နဲ့ပတ်သက်တာကိုဝင်ပြထန်းကွင်းနဲ့ပတ်သက်တာကိုဝင်ရုပ်ချွေရည်နဲ့ပတ်သက်တာဒီချက်တွေဖြည့်ဆည်းပေးဖို့ပဲပြီးခဲ့တဲ့ကရင်နှစ်သက်ကူမှာလည်းကရင်ကိုကဒီဘယ်လိုဆုံးမှုသူစေဖို့ပြီးတဲ့တော်လာမှာလည်းတာပါပဲဒီလိုကိုဝင်ပြထန်းကွင်းကိုဝင်ရုပ်ချွေကွင်းဖေဗရယ်ခွေရည်နဲ့ပတ်သက်ပြီးတော့အခြေခံဥပဒေပြင်ဆင်နိုင်မှာငြင်းငြင်းရမှာပဲအဲ့လိုနိုင်ငံရေးပေါင်းကိုကျွန်တော်တို့ကမချစ်ထွန်နိုင်တဲ့ကြီးကတော့ကျွန်တော်တို့တိုက်ပြီးမှာစစ်ပွဲနဲ့စစ်ပွဲလို့လည်းချောင်းလဲနိုင်မှာမဟုတ်တလို့ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစီရံလည်းနှောင်နေနေမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးခွန်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်ငါမကြားခင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့တယ်ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြန်မေးချင်တာကတော့ဒီငင်းငယ်လုပ်ငန်းစီနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ့်နေ့အတွက်ကျွန်တော်တို့ဟိုမျှော်ပြင်ဆင်ထားတင်တာတွေစောင့်ရန်ရှောင်ရန်နေဘာများရှိမယ်လို့ဆရာဦးခွန်ဦးကသုံးသပ်လို့ရမယ
်အာကျွန်တော်ဒီငင်းငယ်လုပ်ငန်းစဉ်အမျိုးသားပြန်တဲ့တင်ပြရေးလုပ်ငန်းစဉ်ပေါ့ကျွန်တော်တို့ဒါတွေအားလုံးကတတွဲတဲ့သွားနေတော့ဒီ2019မှာတောင်းနေသွားတာနဲ့ပတ်သက်ပြီးတော့ဒီပေါ်လာတဲ့နိုင်ငံတကာဖိအားဒီနိုင်ငံတကာရဲ့ဒီခုံရုံးတွေကဆွဲဆိုတဲ့ဟာတွေပေါ်လာတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာကိုတိုင်ကြီးဂုံသိက္ခာရှိဖို့မျက်နှာပြန်ပွင့်ဖို့အတွက်ပုံရိပ်ကိုပြင်ဆင်ဖို့ကအားလုံးကညီညွတ်မှရမယ်ပူးပေါင်းဆောင်ရွက်မယ်ရမယ်ဆိုတဲ့အမြင်ပေါ်လာတယ်ဒါကြောင့်အခြေခံအကြဆုံးဖြစ်တဲ့ဒီလိုလေအားလုံးလိုရတယ်လေချင်းချင်းကြီးအခြေခံခိုင်ခံမှမရရှိခြင်းဘယ်လိုလဲပြည်တော်စုတိဆောက်နိုင်မှုအတွက်ဟာလားအခြေခံပုံမြင့်ဟိုဒီလမ်းပြဟိုပါပေါ့လေဒီဘူဝါဒတွေချမှတ်နိုင်ရေးကိုကျွန်တော်အစောတလင်းလုပ်ဖို့လိုတယ်ဒါမှပြည်တွင်းကြီးကြောမှုနဲ့ကျွန်တော်တို့ဒီအားရှိမှုပေါ်မူတည်ပြီးတော့နိုင်ငံတကာကိုရင်ဆိုင်နိုင်ရရလိမ့်မယ်ဆိုတာလေအားလုံးပြင်လာတဲ့ခါကျတော့ချင်းချင်းလုပ်ငန်းစဉ်တွေကပုံကြီးညွတ်သွားမယ်ရှေ့တိုးနိုင်မယ်လို့ကျွန်တော်ပြောလဲတဲ့ခဏ2010ရမှာ
ဟုတ်ကဲ့ဦးကောင်ကကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျကျွန်တော်အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ရှင်းနစ်လာမယ့်2020အတွက်ပေါ့လေငင်းငယ်လေးလုပ်ငန်းစဉ်မှာအထူးကပြင်ဆင်ထားတဲ့နေရာတွေဘာတွေများဆရာအနေနဲ့မြင်မိလဲ
ဟုတ်ကဲ့ဒီ2020တန်ခိုင်ရှင်းနစ်မှာကျွန်တော် GNCM ခေါ်ပြီးလို့ရှိလို့ရှင်တော့ကျွန်တော် NC institution ဖြစ်တဲ့ UMDG စီတို့ GMC တို့ဒီတော့တက်တက်လက်လက်ပြန်လဲပြီးတော့ပုံမှန်လက်ထပ်ဖို့လိုလို့အမေလို့လို့ဒီမှာလေဒီ timing နဲ့တမမှုစစ်စနစ်ဝဲတွေကိုပြန်ရုံမှာလုပ်နေတာအောင်မြင်တယ်လို့ဆိုရတယ်။ဒီအချိန်ကနေဆိုတော့ကျွန်တော် UPDPC မှာကျွန်တော်ကိုယ်ကျထားခွင့်နဲ့ပတ်သက်တာကိုယ်ပိုင်အချက်အလက်နဲ့ပတ်သက်တာကိုယ်ဆိုင်ဒီဆက်ရမှုနဲ့ပတ်သက်တာပြည်နယ်ရေးအခြေခံခုရေးဆွေးနွေးနဲ့ပတ်သက်တာတွေကိုအချိန် UPDPC ကရှင်းလင်းလင်းနဲ့သဘောတူညီရယူလို့ရပါတယ်။အဲ့လိုသဘောတူညီချက်သာရယူနိုင်တယ်ဆိုလို့ရှိရင်အဲ့ဒီသဘောတူညီချက်ရယူတဲ့အခြေခံပေါ်ကနေပြီးတော့အခြေခံဥပဒေကိုပြင်ဆင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ငင်းငယ်ရေးလုပ်ငန်းတွေအရှိတက်ဆင်းတက်နိုင်လိမ့်မယ်လို့ဆက်ပါတယ်
။ Okay, ပါဝင်ဆွေးနွေးပေးတဲ့ဥမမောင်ဆိုဦးခေါ်ကကိုယ်တိုင်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOE ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE အားဖြင့်နားဆင်ရှုစားကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြမ်းရှိနေတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျွန်အန်ဦးဆောင်တဲ့အစိုးရပါတီအရေးပေါ်အစည်းအဝေးစတင်နေပါပြီ။မြောက်ကိုရီးယားအနေနဲ့ဒီနှစ်ပြီးဆုံးချိန်မှာအမေရိကန်နိုင်ငံပေါ်ထားတဲ့တင်းမာတဲ့ပုံမခိုင်မာတဲ့သဘောထားကိုပြဖို့အတွက်ကြိုးပမ်းနေစဉ်မှာဒီအစည်းအဝေးဖြစ်ပေါ်လာတာပါ။အရင်တုန်းကတော့အမေရိကန်ဆွေးအနေနဲ့ဒီနှစ်ကုန်နောက်ဆုံးထားပြီးမြောက်ကိုရီးယားပေါ်ထားတဲ့သဘောထားပြောင်းပြောင်းလာစေဖို့နောက်ဆုံးသတ်မှတ်ရက်ဖြစ်တောင်းဆိုထားခဲ့တာဖြစ်ပါလေ။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင့်ချုပ်ဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂကအတည်ပြုလိုက်တဲ့ပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆရာမြန်မာသမ္မတကြီးဦးဟောက်တူဆန်းကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေရှော့မသွားတဲ့အပြင်စနေနေ့ကလည်းနိုင်ငံတော်မှာလူထောင်ပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်မှခြံတိုင်းမြို့မှာလူ့အကြီးတွေဆန္ဒပြတယ်လို့အထက်အခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းအရှေ့ပိုင်းကဘူဘန်နီစွာမြို့မှာပြုလုပ်ခဲ့ကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတွေဈေးဝယ်စင်တာမှာထိတ်တိုက်တိုးပြီးဆန္ဒပြသူ12ဦးမနေ့ကအဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆွေးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မကြီးနဲ့ထိဆက်နေတဲ့ရှူအန်ရှူရီရဲ့မှာပြည်မကြီးကလာတဲ့ကုန်တွေတွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနှောက်အယှက်ပေးဖို့ကြိုးပမ်းခဲ့ကြပါတယ်ဆန္ဒပြသူ100လောက်ဟာဈေးဝယ်စင်တာအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မကြီးပြန်ထွက်သွားရေးကြိုးကြော်တဲ့နေကိုအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကအသေးကံကာဗွန်တိုက်ခိုက်မှုထဲမှာအသေဆုံးသူရေအတွက်အနည်းဆုံး80အထိတက်သွားပြီးနောက်ထပ်တရရသူရေတွက်လဲ90ကျော်တိရှိသွားပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုမင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာတော့ Tony Pollock ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် View ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190အပြင် View ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်းပွဲရနေ့တနေ့ဖြစ်နိုင်ကြပါစေ။ VOE ကိုနားဆင်တော်တော်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.